နမ်ခမ်းမြို့နယ်မန်ဝင်းကျေးရွာအနီးနဲ့ဟိုပန်ကျေးရွာတွေမှာပြီးခဲ့တဲ့မေလ6ရက်နေ့က TNL နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်အဲ့ဒီနေ့မှာပဲဟိုပန်ကျေးရွာဟာရွာလုံးကျွတ်မီးလောင်ပျက်စီးခဲ့တဲ့အတွက်ဒေသခံကျေးရွာသူကျေးရွာသားတွေဟာမိုင်းဝီးကျေးရွာမှာခိုလုံနေရပါတယ်ဟိုပန်ကျေးရွာဟာရှမ်းလူမျိုးတွေနေထိုင်တာဖြစ်ပြီးအိမ်နောက်စု68စုနဲ့လူဦးရေ400နီးပါးရှိတာဖြစ်ပါတယ်။ရှမ်းပြည်နယ်အရက်ဖက်အဖွဲ့အစည်းတွေနဲ့ပါတီတွေကအဲ့ဒီရွာမီးလောင်တာဟာ TNL ကမီးရှို့ဖျက်ဆီးတာဖြစ်ကြောင်းနဲ့ပြန်လည်ထူထောင်ရေးအတွက်လုပ်ပေးဖို့ပြီးခဲ့တဲ့မေလ၈ရက်နေ့ရက်စွဲနဲ့တောင်းဆိုထားပါတယ်။အဲ့ဒီတောင်းဆိုထားတဲ့စာကိုလည်းနိုင်ငံတော်သမ္မတတမတော်ကာကွယ်ရေးဦးစီးချုပ်နဲ့ရှမ်းပြည်နယ်ဝန်ကြီးချုပ်အရှိမြောက်တိုင်းစစ်ဌာနချုပ်တိုင်းမှူးစတဲ့အဖွဲ့တွေကိုမိတ်တူပေးပြီးတိုင်ကြားထားပါတယ်။TNLA ရဲ့လုံရက်အပေါ်စန့်ကျင်ရှုတ်ချကြောင်းလည်းထုတ်ပြန်ချက်မှာပါရှိပါရယ်။မီးရှို့တဲ့အဖွဲ့ဟာ TNLA အဖွဲ့ဖြစ်ကြောင်းရွာသားတွေရဲ့ပြောကြားချက်အရသိရတယ်လို့စာပေးဖို့တောင်းဆိုတဲ့အဖွဲ့တွေမှာပါဝင်တဲ့ရှမ်းတိုင်းဒေသကြီးဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကပြောပါရယ်
။အရွာသားတွေပြောကြားချက်အရပေါ့။ပလောင် TNLA လို့ပြောတယ်သူတို့ကတော့သဘောရှမ်းရွာဆိုပြီးတော့ရှုလိုက်တာပေါ့ TNLA ရဲ့ပလောင်ပဲလေ။အဲ့ဒီရွာတရွာလုံးကရှမ်းရွာလာပြီးတော့ရှုပြီးတော့သူတို့ဝင်လာပြီဆိုရွာသားတွေကထပ်ပြေးတာပေါ့။ပိုင်းကြီးနဲ့အဲ့ဒီဟိုပန်ရွာကနမိုင်ကျော်၃မိုင်လောက်ပဲဝေးတယ်။လက်နက်ကင်ဖွဲ့တွေဝင်လာတော့လည်းသူတို့လည်းထပ်ပြေးလိုက်တာပေါ့။အာဒီမောင်တွေကတော့ဒီလိုပဲပြောနေတာပဲ။တခိုးကကျွန်တော်ခိုးတယ်လို့ဘယ်သူကဝင်ခါမှလဲ
။ဒါပြင် TNLA ကဖမ်းဆီးထားတဲ့ပြည်သူတွေကိုလည်းပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။ဟိုပန်ကျေးရွာကိုမီးရှို့ဖျက်ဆီးတယ်လို့ဆွဆွဲခံထားရတဲ့တအန်းလွတ်မြောက်ရေးတပ်မတော် TNLA အဖွဲ့ကသူတို့အဖွဲ့မဟုတ်ကြောင်းပြီးခဲ့တဲ့မေလ9ရက်နေ့ကထုတ်ပြန်ချက်တစ်စောင်ထုတ်ပြန်လိုက်ပြီးညှင်းဆိုထားပါတယ်။ RFA ကဆက်သွယ်မေးမြန်းရမှာ TNLA အဖွဲ့ကပြန်ကြားရေးတာဝန်ခံဘိုးမှုမိုင်းအိုက်ကျော်ကအခုလိုပြောပါတယ်
။ဒီလောင်တော့အကြောင်းရင်းကဒေတာကသူတို့ဘက်ကမဖြစ်နိုင်ဘူး။သူတို့ရွာအထက်မှာမရောက်နေတဲ့မီးလောင်တွေဖြစ်တယ်။အဲ့ဒီမှာရှိတဲ့ဖွဲ့စည်းတစ်ခုကရှုမှထွက်ပြီးတော့လာမဟုတ်ရင်ဒီလက်နက်ကြီးကြားထဲမှာပုံပွဲမှတီးအောင်ဆက်လာကြတာတော့ကြည့်ကြတော့ဒီတင်းခဏလေးလေးရေးကြတဲ့ဒီလူမှုကွန်ရက်ပေါ်မှာလည်းဒီတာလည်းတွေ့ရတယ်။အဓိကတော့ကျွန်တော်တို့ဒါပြန်နေတဲ့ဘက်ကအဖွဲ့စည်းမှကြီးကမှဖြစ်တယ်ကျွန်တော်တို့ကျွန်တော်ဖွဲ့ကနမပြအောင်လူမျိုးပြိပကဆောင်အောင်ပဲဒီကနေ့လိုက်မှမြောက်ပြီးတဲ့လူတွေရှိရပါတော့။အဲ့လူမျိုးတွေလည်းရှိတယ်။အတကယ်ကြောဖြစ်တာဟုတ်လားမှစမှာကျွန်တော်အမှတည်းဖြစ်အထောက်ထားမယ်အဲ့ဒီမှာဘူးဆယ်လို့ရရပါတော့ဒီပြည်ထိုင်လို့ဘူးတော့ရှိဖို့တော့လိုတယ
်ဒီကိစ္စတွေဖြစ်ပြီးနောက်ပိုင်းမေလ17ရက်နေ့ကရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီကကြေညာချက်ထုတ်ပြန်လိုက်ပါတယ်အဲ့ဒီကြေညာချက်မှာမြန်မာပြည်အနောက်ပိုင်းမြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းဒေသတွေမှာဖြစ်နေတဲ့တိုက်ပွဲတွေအတွက်စိုးရိမ်ပူပန်ကြောင်းအစိုးရသက်လက်ထက်မှာနိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်မှုတိုက်ခတ်တိုက်ခိုက်မှုတွေရက်စဲရေးအတွက်ကြိုးပမ်းနေစဉ်ကာလဖြစ်ပြီးတိုက်ပွဲတွေမဖြစ်သင့်ဘူးလို့လည်းပြောထားပါတယ်ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီဟာရှမ်းနိုင်ငံရေးပါတီတွေရှမ်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့ကော်မတီဖြစ်ပါတယ်ရှင်